ဇန်နဝါရီလ29ရက်စိတ်တိုင်းသတင်းမှာ1962ခုနှစ်ကစပြီးစစ်တပ်ရဲ့အကြေကြီးအာဏာသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံအတွင်းပြည်သူလူထုတွေဟာဆိုးရွားလှတဲ့အခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့နေကြရကြောင်းသတင်းဆောင်မတော်ဘုတ်ဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကနောက်ဆုံးအကြိမ်အာဏာသိမ်းခဲ့တာနှစ်နှစ်နီးပါးရှိခဲ့ပါပြီ။အဲ့ဒီကာလအတွင်းအာဏာသိမ်းစစ်တပ်နဲ့လက်ဝေခံတွေရဲ့လက်ထက်မှာအပြစ်မဲ့ပြည်သူအနည်းဆုံး2890သေဆုံးခဲ့ရကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာယုံကထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအကြီးအကဲဘော်ဂါတက်ကလည်းမြန်မာနိုင်ငံရဲ့အခြေအနေဟာကပ်ဘေးမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ရတော့မဲ့အနေအထားစီကိုယူလျက်နေတာတွေ့မြင်နေရတဲ့အတွက်အာဏာသိမ်းစစ်တပ်အနေနဲ့နိုင်ငံကိုအရက်ဖက်အစိုးရစီကိုပြန်လည်လွှဲပြောင်းပေးဖို့ပြောဆိုလိုက်ပါတယ်။ဒါအပြင်ရွေးကောက်ခံအရက်ဖက်အစိုးရကိုစစ်တပ်ကအကြမ်းဖက်ဖြုတ်ချခဲ့ပြီးတာနဲ့မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးဆိုင်ရာနယ်ပယ်အပါအဝင်နိုင်ငံနဲ့ပြည်သူတွေအတွက်အရေးကြီးတဲ့နေရာတိုင်းမှာထိခိုက်ကြဆင်းမှုတွေရှိခဲ့ကြောင်းပြည်သူတွေကိုဘေးရန်အပေါင်းကနေအကာအကွယ်ပေးဖို့တာဝန်ရှိတဲ့စစ်တပ်ဟာနိုင်ငံတကာစီးပင်းတွေအပေါ်အလေးမထားတာတွေလည်းရှိကြောင်းပြည်သူတွေကိုကူညီကယ်ဆယ်ဖို့ဝေးလို့တိုက်ခိုက်ရေးပြင်းထန်တွေဖြစ်တာသဘောထားပြီးအလွတ်မပြေးပဲမဲမဲမြင်ရာပြစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာနှိမ့်ဆက်ညှဉ်းပန်းတာကြေးရွာတွေကိုရွာလုံးကျွတ်မိချို့ဖျက်ဆီးတာတွေကျူးလွန်ခဲ့ကြပါတယ်။ဒါတွေဟာနိုင်ငံတကာဥပဒေတွေကိုကျူးလွန်ခဲ့တာလည်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစလို့စစ်တပ်ရဲ့လက်ထက်မှာသေဆုံးခဲ့ရသူစုစုပေါင်းအခုထိအနည်းဆုံး2890ဦးရှိတယ်လို့ယုံကြည်ရတဲ့သတင်းချင်းမြစ်တွေကပြောဆိုကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာယုံကထုတ်ပြန်ပါတယ်။အဲ့ဒီထဲကအနည်းဆုံး969ဦးအစာအုပ်ထိန်းသိမ်းခံခဲ့ရပြီးအဲ့ဒီအခြေအတွက်ဟာရှော့ရှော့ပေါ်ပေါ်ခံမှန်းချက်သာဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဒါအပြင်ဒီမိုကရေစီနီးကျရွေးကောက်ခံခေါင်းဆောင်တွေအပါအဝင်နိုင်ငံသား16,000ကျော်ကိုစစ်တပ်ကအကြီးချထားကြောင်းလဲလူ့အခွင့်အရေးယုံကထုတ်ပြန်ခဲ့ပါတယ်။ဒီအတွင်းစစ်တပ်အာဏာသိမ်းခဲ့ခြင်းကစလို့နောက်ထပ်ပြည်သူတစ်တော်သမနှစ်တန်းပြည်တွင်းနေရာပြောင်းရွှေ့ခဲ့ကြရပြီးပြည်သူ9,000ကျော်နိုင်ငံကနေထွက်ခွာသွားခဲ့ကြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာလဲရိုဟင်ဂျာမွတ်စလင်တွေအများစုအပါအဝင်လူဦးရေ1,000,000ကျော်မြန်မာနိုင်ငံကနေထွက်ခွာသွားခဲ့ကြပါတယ်။ဒီအပေါ်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအကြီးအကဲဘော်ဂါတက်ကအခုလိုလူသားတွေရဲ့နှစ်ဆိုင်တဲ့ဝေဒနာနေ့စဉ်နေ့တိုင်းလူ့အခွင့်အရေးချိုးဖောက်ခံရတာတွေအဆရှိတဲ့ပြဿနာတွေကနေပြီးတော့လွတ်မြောက်ရလမ်းတစ်ခုကတော့ရှိရမှာဖြစ်ကြောင်းပြောဆိုပါတယ်။ဒါအပြင်မြန်မာအာဏာသိမ်းစစ်ကောင်စီဟာအာဆီယံနဲ့သဘောတူထားတဲ့တွဲထွက်တန်းရုံမှုတွေရပ်တန့်ရေးလူသားချင်းစာနာကူညီရေးအစီအစဉ်တွေကိုအလေးမထားဘဲအကြမ်းဖက်မှုတွေထိမနိုင်သိမ်းမရမြင့်တက်လာအောင်လူသားချင်းစာနာကူညီလုပ်ငန်းတွေစိုးစိုးရွားရွားကန့်သက်ခံရအောင်သာလှုပ်ဆောင်နေကြောင်းလည်းပြောဆိုပါတယ်။ဇန်နဝါရီလ28ရက်အာဆီယံ News သတင်းမှာတော့မြန်မာနိုင်ငံရဲ့အင်တာနက်အွန်လိုင်းမှာအမျိုးသမီးတွေအာဏာသိမ်းစစ်ကောင်စီရဲ့ပြစ်တင်ဆုံးချအလွဲသွင်းခံရတဲ့သူတွေဖြစ်နေကြတယ်ဆိုတဲ့သတင်းဆောင်မတစောဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းခဲ့ပြီးအင်တာနက်ဆိုရှယ်မီဒီယာတွေအပေါ်တိုက်ခိုက်မှုတွေငါးစားမြင့်တက်လာခဲ့ပါတယ်။အထူးသဖြင့်ပြစ်မှတ်ထားပြီးတက်ခိုက်တာတွေအပြန့်ကျဲလာနေတာလည်းဖြစ်ပါတယ်။အဲ့ဒီထက်ကအများအပြားကိုဖိစားခဲ့ပြီးမဲ့အင်တာနက်အွန်လိုင်းအလွဲသုံးစားမှုတချို့ကတော့ရှိနေသေးတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့ဆိုရှယ်မီဒီယာမှာအာဏာသိမ်းစစ်ကောင်စီကိုပြစ်တင်ဝေဖန်တဲ့မြန်မာမျိုးသမီးတွေအပေါ်အဓမ္မပြုကျင့်မယ်တပ်ဖြတ်ပြစ်မယ်ဆိုပြီးချင်းချုပ်တာတွေမသိမတော်ဆဲရေးပြောဆိုတာတွေစတဲ့အင်တာနက်အွန်လိုင်းကနေအလွဲသုံးမှုတွေရှိနေကြောင်းမြန်မာ witness အမည်ရှိလူအခွင့်အရေးဆိုင်ရာ NGO အဖွဲ့တစ်ဖွဲ့ရဲ့လေ့လာချက်တစ်ရပ်ကဖော်ပြပါတယ်။အဲ့ဒီအဖွဲ့ဟာမြန်မာနိုင်ငံကမျိုးသမီးတွေကိုအကူအညီပေးနေတဲ့ Sister to Sister အသင်းနဲ့အတူပူးပေါင်းဆောင်ရွက်နေတာပါ။ဆောင်ရွက်တဲ့နေရာမှာ Facebook နဲ့ Telegram line တွေကနေပြီးတော့ယာနဲ့ချီတဲ့အကြောင်းအရာတွေကိုခွဲခြားဆိပ်ဖြာပြီးတဲ့နောက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစလို့ NGO အဖွဲ့နှစ်ဖွဲ့ရဲ့နိုင်ငံရေးအရာလှုံ့ဆော်တဲ့ online အလွဲသုံးစားမှုတွေငါးစားမြင့်တက်သွားခဲ့သလိုတယ်လီဂရမ်ကိုတက်ခိုက်မှုတွေကလည်းတခြားဆိုရှယ်မီဒီယာတွေနဲ့နှိုင်းဆာမယ်ဆိုရင်အဆ900လောက်အထိမြင့်တက်သွားခဲ့ပါတယ်။လေ့လာချက်အရဖြစ်ရအများစုဟာပြစ်မှတ်ထားခံရတဲ့အမျိုးသမီးတွေလူမှုမီဒီယာမှာလူမျိုးစုတရင်သားလက်နက်ကိုင်ဖွဲ့တွေအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြည်သူ့ခုခံရေးတပ်ဖွဲ့ PDF တွေရဲ့တော်လှန်ရေးကိုအားပေးနေကြတဲ့သူတွေဖြစ်ကြောင်းသတင်းမှာဖော်ပြပါတယ်။မြန်မာ Witness လူအခွင့်ရေးအဖွဲ့ကလည်းမြန်မာနိုင်ငံကအမျိုးသမီးတွေအပေါ်စစ်ကောင်စီထောက်ခံသူတွေရဲ့မတော်မတရားအလွဲသုံးစားမှုတွေဟာပြည်내တဲ့ကရေခဲတောင်ရဲ့ရေပြင်ပေါ်မှာပေါ်နေတဲ့ထိပ်ပိုင်းကလေးတွေကသာ တွေ့မြင်နေရတာမျိုးဖြစ်ပြီးစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေကြားကတိုက်ပွဲဟာလည်းအစင်းမြင့်စစ်ပွဲစီကိုရွေလျက်လာနေကြောင်းအီရှာနီယူးသတင်းကဖော်ပြပါတယ်ခင်ဗျာ။